သစင်ပန်းကင်တမြိုင်မြိုင်ရခိုင်ဖျားပေါင်းတို့တင်စားပြီးတမိုးမပြတ်နိုင်တဲ့ရှင်အောင်ပြီးသူကလက်ရာတွေကင်းအောင်ရာမြောက်ဦးရှင်အောင်မြို့ကို UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့မှကမ္ဘာအမွေနဲ့စည်ရင်းဝင်မှုကြိုးပမ်းနေပေမဲ့တစ်ဖက်မှာအေးရခိုင်တပ်တော်နဲ့မြန်မာဆိုရတပ်တို့တိုက်ပွဲတွေကြောင့်ဂျာကအပြစ်မဲ့ပြည်သူတွေလိုမြောက်ဦးရှင်အောင်ဖျားတွေကလည်းတစားကန်ဖြစ်ရပြီးပျက်စီးဆုံးရှုံးကုန်မှာစိုးရင်ရတယ်လို့သူတေတီရီကပြောနေကြပါတယ်ကမ္ဘာလှည့်တွေကိုဖိတ်ခေါ်နေတဲ့မြောက်ဦးမြို့လူညုံရေးအခြေအနေကမအေးမချမ်းဖြစ်နေရပါတယ်ဒီလ19ရက်နေ့မှာနေမယ်မြောက်ဦးမြို့နဲ့ထိပ်ဝပင်ကျေးရွာမှာလက်နက်ကြီးကျတဲ့အတွက်ဒေသကအမျိုးသမီးတစ်ယောက်ဒဏ်ရာရလို့စစ်ရုံတင်လိုက်ရပါတယ်ဒါနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမူကြီးဝင်းစော်ပြောတာက
အဲ့ဒါလေးမှကြောင့်ပါအဲ့ထိုးရတဲ့အားတွေကြောင့်ပါအေးရနေရောစောတိုက်တုံးနဲ့ကျွန်တော်လင်းမှုတောင်ပြတ်ကိုပြန်ပြစ်တာရှိတယ်အထာနှစ်ခုပဲပြန်ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ပြန်ပြစ်တာရှိတယ်အမှန်မှန်တော့ကျွန်တော်လည်းမသိဘူးကျွန်တော်တို့အဖြစ်တဲ့နေရာတော့ပြန်ပြစ်မှာ
တစ်ဖက်ကဒီလိုပြောပေမဲ့နောက်တစ်ဖက်ဖြစ်တဲ့အေးပြောခွင့်ရပုဂ္ဂိုလ်ခိုင်သုခတုံ့ပြန်တာကတော့
တိတရာကတော့အဲ့ဒီမှာတိုက်ပွဲဖြစ်တာတော့မရှိဘူးကြာတိတရာကမင်းဘာစစ်တားရဲ့အဲ့ဒီလမ်းမွေတောင်ကနေပြီးတော့မှတခါပြည့်ရှေးလုံးတွေပေါ့နော်အဲ့လိုအတွေ့လိုက်ဒုံးတွေနဲ့နေပြီးတော့ဟိုပြစ်ခတ်တဲ့ဥစ္စာတွေရှိခဲ့တယ်ဒီအဲ့ဒီမှာကြွာရဲ့နောက်ဘက်မှာရှိတဲ့တောင်တန်းတွေပေါ့လမ်းပြီးပြစ်တာလို့ပြောတယ်ညာကြလို့ရှိရင်တော့ကြာဟိုမတင်ခါလို့ရှိရင်ပြစ်တယ်လက်နေငယ်လေးပြစ်တယ်လက်နေကြီးလေးပြစ်တယ်ဆိုတော့အဲ့လိုမျိုးပြစ်နေတဲ့ဥစ္စာတော့ဒီဒီချိန်ပေါ့ကွအချိန်ပေါင်းများစွာရှိတယ်ညာကလည်းပဲတိုင်းပဲအခုခုမတင်ခါလို့ပြစ်တာပဲဖြစ်ပါတယ်ဆိုတော့အဲ့ဒီမှာအဲ့ဒီအမျိုးသမီးဟိုထိခိုက်တာဖြစ်တယ
်အချင်းနဲ့ဆင့်မတရားတာမရှိဘူးထုံးနဲ့ဘသူမှန်မှန်မှားမှားတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်ဆွဆွဲရိုးရှိတာမှန်ပေမဲ့လက်နဲ့တန်ရွေးကြားရရမ်းဝေတွေဝေးနေတဲ့နေရာဟာလွန်ခဲ့တဲ့နှစ်350လောက်ခရဲကတီထားကိုယ်ထားတဲ့ဇီရီပထိုးတွေလညိုးထိုးမလွဲရှိနေပြီးဘလို့မှအစားပြန်ထိုးလို့မရတဲ့ဒီနေရာဟာစစ်မျက်နှာစာဖြစ်နေတာမို့ပျက်စီးဆုံးရှုံးသွားမှာကိုတမိုင်းသူတေသီတွေရှေးအောင်လက်ရာတွေကိုတမိုးထားသူတွေကစိုးရိမ်နေတာပဲဖြစ်ပါတယ်။ရှေးရခိုင်ပြည်နယ်စိုးဆောင်ရတဲ့မြောက်ဦးမြို့ကဗတ်ရှေးအောင်အမွေနှစ်ဝင်းမို့ကြိုးပမ်းနေတဲ့အကြောင်း MRTV ကနေဒီလာရဲထုတ်လွှင့်သွားချိန်မှာရှေးအောင်သူတေသနာနဲ့အမျိုးသားပြတဲ့ဦးစီးဌာနမြောက်ဦးဌာနကွဲကညွှန်ကြားရေးမှူးဒေါက်တာတန်ထိုက်ပြောသွားတာကတော့
အမြောက်ခစ်ဒီ AD 1430ကနေပြီးတော့1884ပေါ့ရာစုနှစ်နဲ့ပြောမယ်ဆိုရင်15ရာစုနဲ့18ရာစုကာလအတွင်းသူ့ရဲ့အတိတ်ကဒီရာစုအတွင်းမှာထွန်းကားခဲ့တဲ့ဒီအမွေနှစ်တွေကိုအတိတ်ခစ်အသက်ပညာရှင်တွေကနေပြီးတော့မြောက်ဒေသရဲ့အမွေနှစ်တွေကိုသူကဒီ defense system လို့ခေါ်တဲ့ကာကွယ်မှုစနစ်ပေါ့ရေကိုအသုံးချပြီးကာကွယ်မှုစနစ်ရေကိုအသုံးချပြီးတော့ရေငန်ကိုရေချိုဖြစ်အောင်လုပ်ပြီးတော့စိုက်ပျိုးတဲ့ပညာပေါ့ပြီးတော့ကျွန်တော်ရေတကားတွေထိန်းသိမ်းပြီးတော့ရေကိုတူလောင်တဲ့စနစ်ပေါ့သာသမီဒါတွေကကျွန်တော်တို့အရှိတောင်အရှာမှာထူးခြားတဲ့ဝိသေသလက္ခဏာဖြစ်မြောက်ဦးမှာကျင်းကျန်ရစ်တဲ့ပေါ့
မြို့မြင့်မြင့်ဟာတညီတဲမဟုတ်ပဲတောင်ဆွဲတောင်တန်းတောင်ကုန်းတွေကခန္ဓာလိုဝိုင်းရံထားလို့ရန်သူမချင်းကနိုင်အောင်ရှေးရခိုင်ပြည်တွေကစီမံခဲ့ပေမဲ့ခုတော့ချင်းချင်းသွေးကွဲတဲ့တိုက်ပွဲမှာတောင်ကုန်းတွေကိုအပေါ်စီးကယူနိုင်သူကယူနိုင်ပါတယ်။မြစ်တွေချောင်းတွေလင်းမြင်တွေတောင်တန်းတွေနဲ့သဘာဝကပံ့ပိုးပေးတာကိုအသုံးချလို့စီပင်သားရဝါပြောခဲ့တာမို့အမခန့်နဲ့ပြီးသူကလက်ရည်နဲ့ပြည်စုံနဲ့ဇေဒီပထိုးဖျားချောင်းတွေဒီနေ့ထိတည်ရှိနေတာကလည်းနေမည်အေဂျန်ကဲလိုပဲဖြစ်ပါတယ်1824ခုပထမအင်္ဂလိပ်မြန်မာစစ်ပွဲမှာအင်္ဂလိပ်လက်အောက်ရခိုင်ပြည်နယ်ကျရောက်သွားပြီးသီဘောမင်းပါတော်မူသွားတဲ့1885တတိယအင်္ဂလိပ်မြန်မာစစ်ပွဲမှာတနင်္ဂနွေလို့အင်္ဂလိပ်လက်အောက်1948ခုထိကျောက်ရောက်ခဲ့ချိန်မှာကိုလိုနီနယ်ချက်အင်္ဂလိပ်တွေကမြောက်ဦးခေတ်ပြည်သူ့ကလက်ရာတွေကိုမထိပ်ပါခဲ့ပါဘူးစင်ဒူရော8000ထက်သွင်းတည်ထားတဲ့8000ပထိုးတော်ကြီးကိုဒေသခံတွေ1800ပြည့်နှစ်နှောင်းပိုင်းမှာပြုပြင်မုံးမှဂျင်းနှုံးကတော့နှစ်ချစ်တွေကကူညီခဲ့တယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ချင်းဆိုင်စပစ်ဆိုနီယံပြတိုက်နယ်သုတေသနအဖွဲ့ကထုတ်ဝေတဲ့မဂ္ဂဇင်းမှာဖော်ပြထားပါတယ်။8000ပြည့်စင်ဒူရော9000ထက်သွင်းပူဇော်ထားတဲ့9000ပထိုးတော်နဲ့တခြားဇေဒီပထိုးတွေတည်ထားတဲ့မြောက်ဦးရှင်းအောင်မြင်ဟာကဘာစစ်ဖြစ်တုန်းကတော့မပြည့်စည်ရဲ့လို့ခုချိန်ထိတည်ရှိနေပေမဲ့တိုက်ပွဲတွေကြောင့်ဇတ်တူသားစားလို့ဟင်းသာ9000ပြက်ကင်းကျုံနာမျိုးနဲ့ရှောင်လွှဲနိုင်မှုလို့တုတ်တေတီတွေကသုံးသပ်ပါတယ်ရှင်